တရတက်ခိုက်မှုအတွက်စစ်ကောင်စီကိုဥပဒေကြောင့်ကနေအရေးယူနိုင်အောင်လို့ကုလသမဂ္ဂကဖွဲ့ဝေနိုင်ငံတွေအနေနဲ့ပြတ်သားတဲ့ဆုံးဖြတ်ချက်ချရမယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကပြောကြားလိုက်ပါတယ်။တေဆုံးခဲ့သူ29ယောက်ထဲမှကလေးငယ်17ယောက်ပါဝင်တဲ့မုံလိုက်ခဲ့ကြွာအပေါ်တိုက်ခိုက်မှုဟာစစ်ရာဇဝဲမှုမြောက်တယ်လို့လည်းဒီနေ့အောက်တိုဘာ12ရက်နေ့ဆွဲနဲ့ထုတ်ပြန်ချက်မှာထောက်ပြထားပါတယ်။ရက်ဆက်တဲ့ကျူးလွန်မှုတွေကိုစစ်တပ်ကဆယ်စုနှစ်နဲ့ချီလုပ်နေပေမဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကဥပစ်ခါပြုထားတဲ့အတွက်စစ်တပ်ဘက်ကစစ်ပေးဒုက္ခတွေစခန်းတွေကိုတိုက်ခိုက်တဲ့အသည့်ရဲချင်းလာတယ်လို့အထူးကြံပေးကောင်းစီအဖွဲ့ဝင်ရန်ဟီလီကကြေညာချက်ထဲမှာပြောကြားထားပါတယ်။လူမှုအတိုင်းဝိုင်းထဲမှာခုခံနိုင်စွမ်းမရှိဆုံးသူတွေစစ်တပ်ဘက်ကတပ်ဖြတ်နေပေမဲ့မြန်မာနိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကစစ်တပ်ဟာကျူးလွန်သူဖြစ်တယ်လို့လူသိရှင်ကြားမပြောတာကိုလည်းသူကထောက်ပြပြီးတော့ကုလသမဂ္ဂအနေနဲ့မြန်မာပြည်သူတွေဘက်ကဘလို့အခြေအနေရောက်မှရက်တီမှလဲလို့မေးခွန်းထုတ်ထားပါတယ်။စစ်တပ်ဘက်ကတော့လိုင်ဇာဒေတာမုံလိုက်ချက်နားမှာရှိတဲ့ကချင်တိုင်းသားလက်နက်ကိုင် KIA တနန်းကျောင်းမှာရန်တူလောက်ယုံပောက်ကွဲခဲ့လို့ KIA အဖွဲ့ဝင်တချို့နဲ့မိသားစုဝင်တချို့ထိခိုက်သေးဆုံးခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပြီးတော့သူတို့လက်ထပ်မဟုတ်ဘူးလို့ညှင်းဆန်ထားပါတယ်ရှင်။